ပို့မျိုးသားလွမြောက်ရဲ့အဖွဲ့ချုပ် PNLO နယ်မြေဘက်ကိုစစ်ကောင်စီနဲ့ပို့ပြည်သူစစ် PNO ပူးပေါင်းတပ်ဖွဲ့တွေကလေကြောင်းရောက်ကလေကြောင်းကရောမြေပြင်ကပါထိုးစစ်ထင်တိုက်ခိုက်နေတယ်လို့ PNLO ပြောခွင့်ရပုဂ္ဂိုလ်က VOA ကိုပြောပါတယ်စီဆိုင်မျိုးနယ်ဟိုနပ်စိုက်ပောင်ပွန်ချောင်းတရားကိုလည်းစစ်ကောင်စီကဘုံ၃ကြိမ်ကျဲထားခဲ့တယ်လို့ပြောပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့မတ်ဆူမွန်ကပြောပြမှာပ
ါရှမ်းပြည်နယ်တောင်ပိုင်းပအိုးကိုပိုင်အုပ်ချုပ်ခွင့်ရဒေသစီဆိုင်မြို့နယ်မှာစစ်ကောင်စီနဲ့ပအိုးပြည်သူစစ် PNO ပူးပေါင်းတပ်ဖွဲ့တွေကပအိုးမျိုးသားလွမြောက်ရေးအဖွဲ့ချုပ် PNLO ရဲ့နယ်မြေတဲကိုထိုးစစ်ဆင်တိုက်ခိုက်လာနေပါတယ်ဒါကြောင့်စိုက်ခေါင်ဟိုနန့်ပွန်ချောင်းတရားအနီးတစ်ဝိုက်မှာနိုမာလာ20ရက်နေ့မနေ့တုန်းကနှစ်ဖက်တိုက်ပွဲပြင်းထန်ခဲ့တယ်လို့ PNLA ပအိုးမျိုးသားလွတ်မြောက်ရေးတပ်မတော် PNLO PNLA ရဲ့ပြောရေးဆိုခွင့်ရှိသူခွန်ရင်းရန်က VOA ကိုပြောပါတယ်နိုမာလာ20ရက်နေ့မနေ့ကစစ်ကောင်စီတပ်နဲ့ပအိုးပြည်သူစစ် PNO ပူးပေါင်းတပ်ဖွဲ့တွေကအများပြည်သူအုံပြုနေတဲ့စီဆိုင်မြို့နယ်စိုက်ခေါင်ဟိုနန်ပွန်ချောင်းတကားကိုလည်းလေဆောင်ကနေ၃ချိန်တိုင်တိုင်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ PNL ကသတင်းထုတ်ပြန်ပါတယ်။စိုက်ခေါင်ဟိုနန်ပွန်ချောင်းတကားဘုံကျဲတိုက်ခိုက်ခံရတဲ့အခြေအနေနဲ့စစ်ကောင်စီဘက်ကလက်နက်တချို့ PNL ဘက်ကသိမ်းဆည်းရမိတဲ့အကြောင်း PNL ရဲ့ပြောရေးဆိုခွင့်ရှိသူခွန်ရင်းရန်က VOA ကိုအခုလိုပြောပြပါတယ်။
တိုက်ပွဲကတော့မနေ့မနေ့ပေါ်လေသူတို့ကစီကောင်စီနဲ့ဒီစီကောင်စီလက်ပါစီအာနာရှင်လက်ပါစီပြည်သူစစ်တွေကပေါင်းပြီးတော့ထိုးစစ်ဆင်နေပေါ့နော်ပြီးတော့မှအများပြည်သူတုံ့ပြုံနေတဲ့ပွန်ချောင်းတရားကိုလည်းဘုံကျဲတယ်ပေါ့လေအဘုံကျဲတယ်အဲ့ဒါနဲ့ထိတွေ့တိုက်ပွဲဖြစ်တယ်ပေါ့နော်ထိတွေ့တိုက်ပွဲဖြစ်တယ်အဲ့ဒီမှာဟိုစီကောင်စီဘက်ကကျွန်တော်တို့ရရှိတဲ့တတိယအညာဆိုရင်အလောင်းနဲ့လူနာကိုကားလေကားဆက်လေးစီးနဲ့တည်ထုတ်သွားတယ်ပေါ့နော်ပြီးတော့မှဟိုလက်နဲ့အချို့လည်းကျွန်တော်တို့တင်းမိထားတာရှိပဲလေ
ပအိုးမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့နယ်မြေဘက်ကိုစစ်ကောင်စီနဲ့ပအိုးပြည်သူစစ် PNO ပူးပေါင်းတပ်ဖွဲ့တွေကအကြောင်းမဲ့စစ်အင်အားဖြစ်တင်းကျူးကျော်ပြီးတော့ထိုးစစ်ဆင်တိုက်ခိုက်လာတာကြောင့်စိုက်ခေါင်ဟိုနန်ပွန်ချောင်းတကားအနီးမှာနှစ်ဖက်ထိတွေ့တိုက်ပွဲဖြစ်ခဲ့တာလို့ PNLA ပြောရေးဆိုခွင့်ရှိသူခွန်ရင်းရန်ကပြောပါတယ်
ကျွန်တော်တို့ကကျွန်တော်တို့ဘာသာကျွန်တော်တို့အေးစင်းနေနေတယ်ကျွန်တော်တို့နယ်မြေကိုဒီစစ်ကောင်စီနဲ့စစ်ကောင်စီလက်ပါစီအာဏာရှင်လက်ပါစီတွေကစစ်ကြောင်းထိုးလာလို့တိုက်ပွဲဖြစ်တာဖြစ်ပါတယ
်စစ်ကောင်စီနဲ့စစ်ကောင်စီလက်အောက်ခံ PNO ပြည်သူစစ်တွေဟာအခုချိန်ထိစစ်ရင်အားတွေဖြည့်တင်းပြီးတော့ PNLO နယ်မြေတွေကိုဝင်ရောက်တိုက်ခိုက်ဖို့လုပ်နေတယ်လို့ PNLA ပြောရေးဆိုခွင့်ရှိသူကပြောပြပါတယ်အခုလိုမျိုးစစ်ကောင်စီရဲ့ဘုံစဲတိုက်ခိုက်မှုကိုခံလိုက်ရလို့ပျက်စီးသွားတဲ့ပွန်ချောင်းတကားဟာပအိုးကိုပိုင်အုပ်ချုပ်ခွင့်ရဒေသတွင်ဒေသခံပြည်သူတွေတွာလာဆက်သွယ်ရေးအတွက်အဓိကထားအားကိုးနေရတဲ့တကားတစ်ခုဖြစ်တယ်လို့ပြီးခဲ့တဲ့စက်တင်ဘာလတုန်းကရေဘေးတံကြောင့်ပျက်စီးသွားတဲ့အတွက်ပအိုးမျိုးသားလူမျိုးရေးအဖွဲ့ချုပ် PNL လို PNL လေးဘဟုအုပ်ချုပ်ရေးဌာနကြီးကနေဦးဆောင်ပြီးတော့ပြန်လည်တည်ဆောက်နေခြင်းလည်းဖြစ်ပါတယ်လက်တလောရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်တွေကစစ်ရေးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီရဲ့စံပြည်နဲ့အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူစီးပွားရေးရာဝန်ကြီးဥခွန်သိမ်းပေါင်နဲ့ PNO ရဲ့ပြောရေးဆိုခွင့်ရှိသူကို VOA မြန်မာပိုင်းကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူးရှင်